American ထိတ်တန်းတာဝန်ရှိသူတချို့ဟာစီးရီးယားခေါင်းဆောင်တွေနဲ့တွေ့ဆုံမှုအတွက်ဒမက်စကပ်မြို့ကိုရောက်နေတယ်လို့ American နိုင်ငံသားရေးဌာနကပြောပါတယ်။လောလောဆယ်စီးရီးယားကိုဥဆောင်နေတဲ့ HTS အဖွဲ့အနေနဲ့နိုင်ငံရေးအသွင်ပြောင်းလဲတဲ့လုပ်ငန်းစဉ်တွေမှာလူနည်းစုအဖွဲ့အားလုံးရဲ့အခွင့်အရေးကိုလေးစားဖို့နဲ့ပါဝင်ခွင့်ရရေးအပါအဝင် American အစိုးရဘက်ကလိုလားတဲ့အခြေခံမူတွေကိုဆွေးနွေးဖို့ဖြစ်တယ်လို့ American ကတာဝန်ရှိသူတွေကပြောပါတယ်။အာဆက်အစိုးရပြုတ်ကျသွားခဲ့ပြီးတဲ့နောက်မှာ American တာဝန်ရှိသူတွေကစီးရီးယားကိုပရမဆုံးသွားရောက်တဲ့ခရီးစဉ်လည်းဖြစ်ပါတယ်။2012ခုနှစ်ထဲကစီးရီးယားကိုဖမ်းဆီးထားတဲ့ American သတင်းတောက် Austin Tights နဲ့ပတ်သက်တဲ့သတင်းအချက်လက်တွေသိရဖို့လည်းကြိုးစားမှာဖြစ်ပါတယ်။ဒီတန်တမန်အဖွဲ့မှာ American နိုင်ငံသားရေးဝန်ကြီးဌာနကအရှိအလေပိုင်းဆိုင်ရာထိတ်တန့်တန်တမန် Barbara Leaf ဒဇာဂန်ရေးတမရရဲ့အထူးတန်တမန်ဖြစ်တဲ့ Roger Customs နဲ့အကြီးတန်းအကြံပေး Daniel Robinson တို့ဥဆောင်ပြီးတော့ဆီးရီးယားကိုတွားရောက်နေတာလည်းဖြစ်ပါတယ်။ American အပါအဝင်အနောက်နိုင်ငံတချို့ကအကြံပေးအဖွဲ့ဖြစ်သတ်မှတ်ထားတဲ့ HTS အဖွဲ့နဲ့သူ့ရဲ့ခေါင်းဆောင် Ahmed Ashara တို့နဲ့ဆက်ဆံရေးလမ်းကြောင်းတွေတဖြည်းဖြည်းပြန်ဖွင့်နေချိန်မှာ American တန်တမန်ဖွဲ့တွားရောက်နေတာလည်းဖြစ်ပါတယ်။ပြင်သစ်နဲ့ Britain ကိုယ်စားလှယ်အဖွဲ့လည်းပြီးခဲ့တဲ့ရက်ပိုင်းကဆီးရီးယားကိုတွားခဲ့ကြပါသေးတယ်ရှင်။